သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ တော်ရရှိများကိုစက်တင်ဘာလ22ရက်တနင်္လာနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတယ်ရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဩစတြေးလျသည်ကုလသမဂ္ဂအထွေထွေညီလာခံမှကနေဒါနှင့်ဗြိတိန်တို့နဲ့အတူပါလက်စတိုင်းနိုင်ငံအဖြစ်တရားဝင်စီမံပြုခဲ့ပြီးမကြာမီလိုက်နာမဲ့နောက်ထပ်နိုင်ငံများလည်းရှိတယ်လို့ဆိုပါတယ်။အဆိုပါဆုံးဖြတ်ချက်သည်ဩစတြေးလျကိုနိုင်ငံတကာအများစုနိုင်ငံများနှင့်လိုက်လုံးညီထွေဖြစ်စေပြီးယခုအခါအထွေထွေညီလာခံရဲ့အဖွဲ့ဝင်နိုင်ငံ193နိုင်ငံအနက်140ကျော်သည်ပါလက်စတိုင်းကိုအသိမှတ်ပြုထားပြီးဖြစ်ပါသည်။လွန်ခဲ့တဲ့နှစ်ပတ်နီးပါးခန့်ကယူတက်ရှိတက္ကသိုလ်တစ်ခုတွင်လှုပ်ချံသတ်ဖြတ်ခံခဲ့ရသော Conservative တက်ချွတ်လှုပ်ရှားသူCharlie Kirk ကဂုံပြူရန်အတွက် Arizona ရှိအားစားကွင်းတစ်ခုတွင်လူထောင်ပေါင်းများစွာစုဝေးခဲ့ကြပါသည်။ Turning Point USA ရဲ့အသက်32နှစ်အရွယ်လူငယ်လှုပ်ရှားမှုကိုတီထောင်သူအားဂုံပြူသောအဖြစ်ဒုတိယသမ္မတ JD Vance နှင့်သမ္မတ Donald Trump တို့သည်ဂုံပြူပွဲသို့မသွားရောက်မီတူတူတုတ်တုတ်စကားပြောဆိုခဲ့ပါသည်။Optus သုံးဆွဲသူများသည်ကုမ္ပဏီက၎င်းတို့အားဝန်ဆောင်မှုပြတ်တတ်မှုအားအသိပေးခြင်းမရှိကြောင်းနှင့်တချို့သောအခြေအနေများတွင်အရေးပေါ်ဝန်ဆောင်မှုများနှင့်ချိတ်ဆက်ရန်မအောင်မြင်သောကြိုးပမ်းမှုများအပြီးမှသာအောင်မြင်ခဲ့တယ်လို့ဆိုပါတယ်။ဆိုပါချိတ်ဆက်ရန်24နာရီကြာကြာခဲ့တယ်လို့လည်းဆိုပါတယ်။အနည်းဆုံးလူ3ဦးသေဆုံးမှုသည်ကြာသပတေးနေ့တွင်10နာရီကြာဆက်သွယ်ရေးပြတ်တတ်မှုနှင့်ဆက်ဆက်နေပြီးဒါဇင်ပေါင်းများစွာသောသုံးဆွဲသူများရဲ့ triple zero ခေါ်ဆိုမှုသည်မအောင်မြင်ဖြစ်နေပါれ။ပုံမှန်ဖုန်းလိုင်းများအားအစင်းမြင့်တင်ရန်လှုပ်ဆောင်မှုပြီးမှကြီးကြီးကျယ်ကျယ်ဤပညာပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်ဖြစ်တယ်လို့သိရှိရပါれ။အာဖဂန်နစ္စတန်တွင်တာလီဘန်တို့ထိန်းချုပ်ထားသောဘာဂရမ်လေတပ်စခန်းအား US ထိန်းချုပ်မှုသို့ပြန်လည်ပေးအပ်ခြင်းမပြုပါကသတ်မှတ်ထားသောပြစ်ဒဏ်များချမှတ်မယ်လို့American သမ္မတ Donald Trump ကချိန်ချောက်လိုက်ပါတယ်။ Afghanistan မှာ American နှုတ်ထွက်ပြီး၄နှစ်အကြာတွင်အဆိုပါအဆောက်အုံကိုမလွဲပြောင်းပေးပါကစိုးဝါသည့်အရာများဖြစ်လာနိုင်ကြောင်း Truth Social Post တွင်သမ္မတ Trump ကပြောကြားထားပါတယ်။ Gaza ကမ်းမြောင်းဒေသမှာထိမ့်သိမ်းခံထားရတဲ့ဒဇာကမိသားစုတွေဟာ Israel ရဲ့ Gaza မြို့တော်ကိုတိုက်ခိုက်မှုတွေနဲ့သူတို့ရဲ့မိသားစုချစ်ရသူတွေကိုအန္တရာယ်ဖြစ်စေတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုစွပ်စွဲလိုက်ပါတယ်။ဟာမတ်စ်ကဒဇာကများရဲ့ရုပ်ပုံများပါသည့်ပုံများကိုထုတ်ပြန်ကဣသရေလ်သည်၎င်းတို့ရဲ့အသက်အန္တရာယ်ကိုချင်းချောက်နေကြောင်းနဲ့မစ္စတာနေတန်ယာဟုကအပြစ်ခတ်ရစဲရေးညှိနှိုင်းရန်ငင်းဆိုခဲ့ကြောင်းစွပ်စွဲမှုများပြုလုပ်နေစဉ်မှာထွက်ပေါ်လာခြင်းဖြစ်ပါတယ်။နေစဉ်သတင်းတို့ useless များပုံမူချသည့်ရန် SPS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ ါဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာSPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ